ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကအဆုံးသတ်ခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအသင်းထိပ်တည်အစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအာဆီယံခေါင်းဆောင်တွေနဲ့မြန်မာအရေးဆွေးနွေးကြောင်းအင်ပီရိုကပြောပါရယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာအရက်သားတွေကိုပြစ်မှတ်ထားသလိုမြန်မာနိုင်ငံမှာလည်းအလားတူအခြေအနေမျိုးနဲ့ကြုံနေရတာကိုသမ္မတကမှတ်ချက်ပေးခဲ့ကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးက VOA ကိုပြောပါရယ်
။ He thematically drew the connection between the types of aggression against
Ukraine မှာတွေ့ရသလိုပဲအရက်သားတွေအပေါ်ရန်လိုတဲ့ပုံစံမျိုးတွေမှာအသွင်သူတဲ့သဘောမျိုးကောက်ချက်ချပြောခဲ့တာရှိပါတယ်။မြန်မာနိုင်ငံမှာတွေ့မြင်နေရတာတွေနဲ့တော့တိတိကျကျဆက်နွယ်နေတာမျိုးမဟုတ်ပေမဲ့ဒီကိစ္စနှစ်ခုကိုတူညီတဲ့ပုံစံတွေအဖြစ်မှတ်ချက်ပေးခဲ့တာပါလို့အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကသမ္မတရဲ့ Air Force 1လေယာဉ်ပေါ်မှာတနင်္ဂနွေနေ့ကသတင်းထောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့နေဖဲပြော်လာကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကြုံနေရတဲ့နိုင်ငံရေးပြဿနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားချင်းစာနာမှုအကျပ်အတဲတွေကိုဖြေရှင်းဖို့အာဆီယံကဘုံသဘောတူညီချက်၅ရပ်ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်ပေဖြစ်နေတာကြောင့်အဖွဲ့ဝင်နိုင်ငံတချို့အပါအဝင်နိုင်ငံတကာဝေဖန်မှုတွေနဲ့ PR တွေထွက်ပေါ်နေတာဖြစ်ပါတယ်သမ္မတဘိုင်ဒန်ကတော့အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံရမှာဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီကလိုက်နာအကောင့်ထဲပေါ်ရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးသွားတဲ့ကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံရမှာလဲမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအမေရိကန်ကဆက်လက်အားပေးသွားမယ်အကြောင်းသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။